နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဒီကနေ့မြေခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကျုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။တော်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုသုံးသပ်ဖို့လာရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင်။
တွင်းလိုက်တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒေသတွင်းမှာတန်ကြားချက်တွေကြောင့်အရီလက်စားမှုတက်ချေကော်မရှင်ကစစ်ဆေးနေပြီးတော့ပကြခင်မှာအရေးယူခံရဖွယ်ရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါန်ဆန်းစစ်ကြီးရဲ့အခုဒီဘိတ်ခီးစဉ်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်ဒေါန်ဆန်းစစ်ကြီးဒီကနေ့ဘိတ်ရောက်ပြီးတော့လူလူတက်ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလည်းတိုင်းဝန်ကြီးချုပ်ကိုရည်ရွယ်တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်ဒေါ်ဆုနဲ့လူလူနဲ့တက်ဆုံပွဲမှာတော့ဒေသတွင်းလူအဆက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသေးသေးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေတာနဲ့ချိန်ပါပြောနေဆိုတဲ့ခေတ်ကတည်းကလို့အမှန်တကယ်တော့ကျွန်တော်တို့ဟိုဟာလုပ်နေတယ်ဘိုက်ဆိုင်အစိုးရအဖွဲ့အလုံးလုံးဖြစ်တာ။ဒါကျွန်တော်အမှန်တိုင်းကျတော့ကျွန်တော်တို့ဖြစ်ဆိုပါလဲဆိုတော့အစိုးရရန်ဒီဟာကျွန်တော်တို့အားနည်းနေပါတယ်။နော်အစိုးရရဲ့မောင်းဖောက်နေပြီပြောကြနေရတယ်။သက်သက်လည်းညပြည့်နေလို့ကျွန်တော်တို့သုံးစားလို့ရပါတယ်။အဲ့ဒီသုံးစားချက်တွေလည်းကျွန်တော်တို့ပြထားပါတယ်။အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်စိုက်တော့ပုံမှန်အလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြန်ပြီးဆုတ်ဖြတ်ပြီးတော့ရန်ပြောင်းပြန်ပြီးပြုပြင်ပေးဖို့ကျွန်တော်တို့ဒီသူ့ချိုးနဲ့ကျွန်တော်တို့တောင်းဆိုရပါတယ်
။ဒီ2000ထဲမှာအင်းလင်းဒီမဲပြတ်ပတ်နဲ့ပြည်လဲနိုင်ရဖို့လည်းကျွန်တော်တို့လိုလားပါတယ်။ဒါပေမဲ့လက်ရှိအောင်ချောင်းနဲ့တနေ့တိုင်းတိုင်းအစိုးရဝန်ကြီးချုပ်နဲ့တကွာဒီမှာပါတဲ့ဝန်ကြီးကျန်တဲ့ကြောပြည်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးတို့အဖွဲ့အမြဲဆုံးဖန်ဆင်းစီမံပေးမှာပါလို့အဲဒီလိုအဖွဲ့ဝင်ကြီးအမြဲဆုံးကျေးဇူးပါဘူးဒီလိုမျိုးတော့တော့ရဲ့မဲနိုင်ဖို့မဲဖွဲ့ရလို့ပါဗျာ
မင်းမျိုး player ကခမ်းမမှာဒေါ်ဆန်းစစ်ကြီးနဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ရွယ်ဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတကြီးရှိတယ်ဆိုတာကိုလည်းဒေါ်ဆန်းစစ်ကြီးကတုံ့ပြန်ပါလေ
ကိလပ်ကြည့်ပါကျွန်မလည်းနားလည်ပါကျွန်တင်းတိုင်းကိုလားတဲ့အကြောင်းကိုပြောရတယ်အစိုးရအဖွဲ့ကိုလည်းခုံမအောင်ဖြစ်ပါ
အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါအဝင်အခြားလူဝတ်ချက်တွေကိုပုံမှန်လေးတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနဲ့တယ်လို့ဒေါန်ဆန်းစစ်ကြီးကပြောပါတယ်။ဒါနဲ့လည်းဒေသခံတွေတင်ပြခဲ့ကြသလိုတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ယူမလားဒေါန်ဆန်းစစ်ကြီးပြောခဲ့သလိုပဲဆုံးမယုံတက်တက်လာဆိုတာကတော့မချိနဲ့တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတက်ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါန်ဆန်းစစ်ကြီးဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဟောဒေါန်ဆန်းစစ်ကြီးနဲ့ဒီနေ့ရှိတဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ဗော။ဒါနဲ့ဒီတော့မိကောလေးပုံမှာပြန်ကြည့်ကြတဲ့ဒီတိတ်ဆိုင်တော့တိုင်းကိုပြီးတော့ဆရာတော်ကြီးလက်တင်တော့ဟောငင်းငင်းတော့ကလာတော့ဟောမရှိဘူးပေါ့ဒီဟောလဲတော့ဆောက်ကြည့်လဲပြီးအောင်လို့ထင်ပါတယ
်ဒီကနေ့တွေ့ဆုံခွဲမှာလဲတော်တော်များများကသူ့ရဲ့မချိနှက်ချက်တွေပြောဝင်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောဝင်ရလိုက်တယ်ကိုဟုတ်တယ
်ဒေါ်သားစုကြည်လဲပြီးသွားပြီဆိုတော့ဟိုဘလို့များမျောလင့်ထားလဲတေချာဖြည့်ရှင်းနိုင်တယ်လို့ထင်ပါလား
ဟုတ်ကဲ့ဒေါ်သားစုကြည်ကိုလည်းလော်တယ်ဆိုတော့တော်လဲတူတူတူအလေးထားတဲ့လူတရားဖြစ်တဲ့တွေ့တော့ဟောမျောလင့်မိတယ်ပေါ့နော်မျောလင့်မိတယ်ဆိုတော့ဒီကြဲတိုင်တော်ရောတော့ဆိုတော့တိုင်ရဲ့ဖတ်တော်မဟုတ်ဘဲနဲ့သူတင်းဆိုင်ရောတော့နေပြီးတော့ဖတ်ပြီးမှသူတို့ပေးတဲ့ဟောမှသူတို့ရဲ့မှတ်ချက်နဲ့ဟောတော့ဆောင်ကြည့်တော့ဖတ်တယ်ဆိုတော့ဒီဟောတစ်ခုကိုတော့စိုးရိမ်ပြီးတော့ဗောနော
်ဒါလည်းတော့တိုင်စာကိစ္စပါတော့ဒေါ်ဆန်းစုကြည်ကပြောသွားတယ်တိုင်စာတွေပေးလိုက်ပါလို့ပြောသွားတယ်ဒါပေမဲ့လက်တွေ့မှာဒေါ်ဆန်းစုကြည်ကိုပြောလိုက်နိုင်တယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသူ့အနေနဲ့ဒီအခုလာတဲ့ကိစ္စမှာတိုင်းစိုးရကိုဆုံးမဖို့ဖြစ်တယ်တိုင်းစိုးရနဲ့သူတွေ့မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒေါ်ဆန်းစစ်ကြီးတကယ်ပဲအရေးယူဆောင်နိုင်မှုလုပ်မယ်ထင်ပါလား
ဒီမှာပြည်သူတွေတိုက်ခေါ်တဲ့ပုံမှာမူတည်ပြီးတော့ဟောပေါ်အရေးယူတိုက်တဲ့ဆိုရင်တော့ပြည်သူတွေအရေးယူမယ်လို့ထင်ပါတယ်ခြားတိုင်းတဲ့ပြည်နယ်တွေမှာလည်းအဲ့လိုအရေးယူဆောင်တာရှိတယ်ဆိုတော့လေ
တိုင်းလိုက်တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာသူ့ရဲ့စမျိုးသားချင်းတွေကိုလုပ်ပိုင်ခွင့်နေရာပေးမှုအစိုးရကျင်းတော်ရီမှာအာဂတိလက်စားမှုစွမ်းဆောင်ရည်ညံဖြင်းမှုစတဲ့ကိစ္စတွေမှာ NLD ပါတီဗဟုထံတင်ကြားချင်းခံထားရလို့ဒါရင်းနဲ့ဆက်ဆက်ပြီးတော့အာဂတိလက်စားမှုတပ်ဖြည့်ကော်မရှင်ရဲ့စုံစမ်းခြင်းခံရတယ်လို့လည်းသိရပါတယ်။ဒါကြောင့်လည်းဝန်ကြီးချုပ်ကနားပြီးမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ၄ကသတင်းထွက်ခဲ့တာပါ။အခုဒေါက်တာဆုကြည်ရဲ့ခီးစဉ်တွေမှာတော့ဒီတင်ကြားချက်တွေပေါ်မှာသူ့အနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံပြီးတော့သူကိုယ်တိုင်စုံစမ်းမြင့်မြတ်မှုတွေလုပ်မယ်လို့ယူဆပါတယ်ခင်ဗျာ။